ဇီဝကာမဗေဒသို့မဟုတ်ဆေးပညာဆိုင်ရာ2020ခုနှစ်အတွက် Nobel ဆုကို Hepatitis C Virus Board ကိုတွေးဆခဲ့ကြတဲ့ American သိပ္ပံပညာရှင်2ယောက်နဲ့ Britain သိပ္ပံပညာရှင်1ယောက်တို့ပူးတွဲရရှိသွားကြပါတယ
် The Nobel Assembly at Karolinska Institutet has today decided to award the 2020 Nobel Prize in Physiology or Medicine jointly to Harvey J. Aldrin.
American သိပ္ပံပညာရှင် Harvey J. Aldrin, Charles M. Rice နဲ့ British သိပ္ပံပညာရှင် Michael Houghton တို့ကို2020ခုနှစ်ဇီဝကာမဗေဒသို့မဟုတ်ဆေးပညာရပ်ဆိုင်ရာ Nobel ဆုချီးမြှင့်ကြောင်းဒီဘာသာရပ်ဆိုင်ရာဆုရွေးချယ်ရေးCarolinska Institute ရဲ့အတွေ့အမှုချုပ်ကကြေညာသွားပါတယ်ဒီသိပ္ပံပညာရှင်၃ယောက်ရဲ့လေ့လာမှုကြောင့်သွေးကနေကူးစက်နိုင်တဲ့ Hepatitis C Virus ပိုးအကြောင်းသိရှိနားလည်ခဲ့ရတယ်လို့ Nobel ဆုရွေးချယ်ရေးကော်မတီက Stockholm မြို့မှာဒီနေ့ပြုလုပ်တဲ့ဆုကြေညာပွဲမှာပြောကြားပါတယ်သူတို့ရဲ့ရှာဖွေတွေ့ရှိမှုကနေသွေးစစ်ဆေးကုသရာနဲ့ဆေးဝါးသက်တွေကိုဖော်ဆက်နိုင်တာတွေလုပ်ခဲ့ပြီးလူသားပေါင်းများစွာရဲ့အသက်တွေကိုကယ်တင်နိုင်ခဲ့တယ်လို့ပြောပါရယ် Hepatitis A ပိုးနဲ့ B ပိုးတွေမှာမသိခဲ့ရတာတွေကို C ပိုးကနေပြီးတော့သိရှိအောင်လို့သိပ္ပံပညာရှင်တွေလေ့လာဖော်ထုတ်နိုင်ခဲ့တာကြောင့် Hepatitis C ပိုးရှိသူတွေကိုကုသနိုင်မဲ့နည်းလမ်းသစ်တွေပေါ်ပေါက်ခဲ့တာဖြစ်ပါတယ် Nobel ဆုရရှိတဲ့သိပ္ပံပညာရှင်၃ယောက်အနေနဲ့စုငွေဒေါ်လာ 1.3 သန်းစီရရှိမှာဖြစ်ပါတယ်။သိပ္ပံဓာတုစာပေနဲ့ငင်းချမ်းရေးဆိုင်ရာ Nobel ဆုရှင်တွေကိုအခုသတင်းပတ်အတွင်းမှာကြေညာသွားမှာဖြစ်ပြီးတော့စီးပွားရေးဆိုင်ရာ Nobel ဆုရှင်ကိုတော့ October 12ရက်တနင်္လာနေ့မှာကြေညာမှာဖြစ်ပါတယ်။